မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာဆယ်လနီးပါးကြာလာတဲ့အချိန်ထိဆီယနာတေးမှုကိုစန့်ကျင်တဲ့လှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဖြစ်ပေါ်နေသလိုငြိမ်းချမ်းစွာချီတက်ဆန္ဒဖော်ထုတ်မှုတွေလည်းမြို့နယ်တချို့မှာကနေ့အထိရှိနေဆဲဖြစ်ပါတယ်။ဒီကနေ့ဒဇမွန်လပြည်ကျော်10ရက်နိုဝင်ဘာ28ရက်နေ့မှာကြာရောက်တဲ့အမျိုးသားနေ့အထိမ်းအမှတ်အဖြစ်နဲ့ရန်ကုန်အပါအဝင်မြို့နယ်တချို့မှာအာဏာရှင်စန့်ကျင်ချီတက်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ပြည်သူဒီမိုကရေစီအတွက်အာဏာရှင်စနစ်အမြင့်ဖြတ်ဆိုတဲ့စာရမ်းတွေကန်ဆောင်ထားတဲ့လူငယ်တွေရန်ကုန်မြို့တာမွေဈေးရှိမှာချီတက်ဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မြောက်ဒဂုံမြို့နယ်ကဘက္ကသကျောင်းသားတွေကလည်းရန်ကုန်တိုင်းတွင်းမြို့နယ်တည်တည်ကကျောင်းသားတမကတွေတပိတ်ကော်မတီတွေနဲ့ပူးပေါင်းပြီးချီတက်ဆန္ဒပြခဲ့ကြသလိုရွှေပြည်သာမြို့နယ်အတွင်းမှာလည်းစစ်တပ်ထုတ်ကုန်မတုံးဆွဲရေးနဲ့ဆေးအာဏာရှင်စန့်ကျင်လှုပ်ရှားမှုပြုလုပ်ခဲ့ကြပါတယ်။အလားတူပဲမန္တလေးမြို့မှာလည်းအာဏာရှင်ဆိုတာဘယ်တော့မှအရှင်မထွက်ဘူးဆိုတဲ့ကောင်းစဉ်နဲ့ချီတက်ဆန္ဒပြခဲ့ကြသလိုရနာပုံတက္ကသိုလ်ကျောင်းသားတွေကလည်းဖက်စစ်စစ်တပ်ဖြုတ်ချရေးနဲ့စစ်ကြုံစနစ်ပညာရေးအလိုမရှိကြောင်းမြို့တွင်းမှာလက်လဲဆန္ဒပြခဲ့ကြပါတယ်ခင်ဗျာ။စစ်တပ်ကအာဏာသိမ်းလိုက်တဲ့ဖေဖော်ဝါရီလ10ရက်နေ့ကစလို့ကနေ့အထိနေ့စဉ်ချီတက်ဆန္ဒပြနေကြတဲ့ကလေးမြို့ကနေလည်းဒီကနေ့အစဉ်လာမပြတ်ချီတက်ဆန္ဒပြခဲ့ကြပြီးစကိုင်းတိုင်းတွင်းကပဲဆလင်းကြီးမြို့၊မကွေးတိုင်းမြန်မြို့၊ကရင်ပြည်နယ်ကြာရင်စိတ်ကြီးမြို့နဲ့တနင်္သာရီတိုင်းလောင်းလုံမြို့တို့မှာလည်းဆက်နွယ်ချင်းစန့်ချင်းရေးချီတက်ဆန္ဒပြပွဲတွေအသီးသီးပြုလုပ်ခဲ့ကြပါတယ်ခင်ဗျာ။